မြန်မာအတိုက်ခံတွေကိုအာဆီယံဘက်ကတရားဝင်အသိအမှတ်ပြုဆက်ဆံဖို့နဲ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်းရေးကိစ္စတွေကိုဂျာတာပရေးနှင့်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ်အထူးစီဝေးအတွင်းဆွေးနွေးနေတဲ့အကြောင်းမြန်မာအရေးကျွမ်းကျင်သူထိုင်းတန်အရာရှိဟောင်းကုပ်ဆတ်ချီတူကူကထိုင်းနိုင်ငံပြပြရဲ့သတင်းဌာနကိုပြောပါရယ်အစီအဝင်းမှာမြန်မာနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်900ကိုပြန်လည်သုံးသပ်ဖို့အပြင်တခြားရွေးချယ်စရာနည်းလမ်းတွေကိုအာဆီယံနိုင်ငံရဲ့ဝန်ကြီးတွေဆွေးနွေးဖို့ရှိပါရယ်ဒါကြောင့်လဲမြန်မာနိုင်ငံအရေးပိုပြီးထိရောက်တဲ့ချင်းကပ်မှုပုံစံထိုင်းပညာရှင်တွေရဲ့သဘောထားနဲ့သုံးသပ်ချက်တွေကို PPS သတင်းကရေးသားထားတာဖြစ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကိုတိုက်ရိုက်ထိတွေ့ဆက်ဆံဖို့လိုပြီးတွဲဆုံဆွေးနွေးနိုင်အောင်တာဝန်အနှင်းဖို့ဖြည့်ဆည်းပေးဖို့လိုအပ်မဲ့အကြောင်းထိုင်းနိုင်ငံတမဆတ်တက္ကသိုလ်အာရှရေးရာလေ့လာရေးဌာနကပမောက္ခဒူယာဘက်ပီချာရုရှ်ကလည်းပြောပါတယ်တချိန်တည်းမှာပဲအာဆီယံအနေနဲ့မြန်မာနိုင်ငံကအမျိုးမျိုးသောအကြအတဲတွေကိုဖြည့်ရှင်းမှုအတွက်အလုံးမဖြစ်တဲ့ဘုံသဘောတူညီချက်900အစားတရားခိုင်မာတဲ့လုပ်ငန်းအစီအစဉ်တရက်နဲ့အစားထိုးလှုပ်ဆောင်တဲ့ကြောင်းအာဆီယံခေါင်းဆောင်တွေထံမနေ့အောက်တိုဘာလ24ရက်နေ့မှာအရက်ဖက်လူဒုအဖွဲ့အစည်း458ဖွဲ့ကပေးပို့တဲ့ပူးတွဲစာရမ်းမှာတောင်းဆိုထားပါတယ်